မြန်မာစစ်ကောင်စီနိုင်ငံသားရေးဌာနအနေနဲ့မြန်မာနိုင်ငံမှာရှိတဲ့မလေးရှားတန်ယုံကြီးကဲကိုခေါ်ယူတွေ့ဆုံပြီးမလေးရှားနိုင်ငံသားရေးဝန်ကြီးက NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့တာကိုခေါ်ယူကန့်ကွက်ခဲ့တယ်လို့မြန်မာစစ်ကောင်စီကပြောပါတယ်။ပြီးခဲ့တဲ့ American ASEAN ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုကိုစားဖြစ်သူတရားခွင့်မရတဲ့အချိန်မှာမလေးရှားနိုင်ငံသားရေးဝန်ကြီးက NUG နိုင်ငံသားရေးဝန်ကြီးကိုအစည်းအဝေးအပြင်ပန်းမှာလက်ခံတွေ့ဆုံခဲ့တာပါ။တချိန်တည်းမှာတော့နိုင်ငံတချို့ကမြန်မာနိုင်ငံမှာရှိတဲ့သူတို့အသံအစင်တန်းကိုရှော့ချသတ်မှတ်လိုက်တဲ့ပုံမှာတော့မြန်မာစစ်ကောင်စီဘက်ကအာဆီယံရှေ့တောင်အရှာနိုင်ငံတချို့ဟာမြန်မာနိုင်ငံနဲ့တန်တမာရေးအဆက်ဆက်မှုရှော့ချခြင်းတဲ့သဘောမျိုးလှုပ်ဆောင်နေတာတွေ့နေရပြီးမြန်မာနိုင်ငံဘက်ကတော့ရည်တည်ချက်ပြောင်းလဲမှာမဟုတ်တဲ့အကြောင်းဒီနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောခဲ့ပါတယ်။မြန်မာနိုင်ငံကဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကိုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရအဖွဲ့အဖြစ်ထိထွေဆက်ဆံဖို့ရေးကြည့်တဲ့အကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူတင်အဗ်ဒူလာကပြောဆိုထားပါတယ်ခင်ဗျ။